ိုင်းနိုင်ငံမှာဇွန်လ10ရက်နေ့ကစပြီးပြည်ဝင်ခွင့်မလိုဘဲနိုင်ငံပေါင်း93နိုင်ငံကခရီးသွားဧည့်သည်တွေကိုရက်60တိလာရောက်ပြီးတော့နေထိုင်ခွင့်ထိုင်းဆိုရကခွင့်ပြုလိုက်တဲ့အထက်မှာလာအိုနဲ့ကမ်ဘောဒီးယားနိုင်ငံကပါဝင်ခဲ့ပေမဲ့မြန်မာနိုင်ငံကိုခြံလှပ်ထားခဲ့ပါတယ်။ဒီလိုခြံလှပ်ထားတဲ့အတွက်မြန်မာနိုင်ငံသားတွေအနေနဲ့အရင်ကလိုပြည်ဝင်ခွင့်မလိုဘဲ14ရက်သာထိုင်းနိုင်ငံမှာနေထိုင်ခွင့်ရမှာပါ။ထိုင်းနိုင်ငံမှာစီးပွားရေးလှုပ်ရှင်သူတွေထိုင်းအစားအစာထိုင်းအမှုပညာကိုလေ့လာသင်ယူလိုသူတွေနဲ့ထိုင်းရိုးရာမွေထိုင်းလက်ဝဲကိုလေ့လာခြင်းတဲ့သူတွေကိုတော့ရက်180တိဗီဇာပေးမယ့်အစီအစဉ်တစ်ကိုထိုင်းဆိုရကခွင့်ပြုထားပါတယ်။တစ်ချိန်တည်းမှာပဲဘွဲ့လွန်ကျောင်းသားတွေအဝေးကနေအလုပ်လုပ်တဲ့သူတွေအတွက်ပြည်ဝင်ခွင့်ဗီဇာတက်တန်းတိုးပေးပြီးတော့အငိမ့်စားတွေအတွက်လည်းပို့ပြီးအဆင်ပြေစေမဲ့ဗီဇာတွေကိုထုတ်ပေးဖို့ကိုလည်းထိုင်းဆိုရကအတည်ပြုထားပါသေးတယ်ရှင်။